မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကနိုင်ငံတွင်းမှာလူတော်တော်များများလူသုံးများလာတဲ့ Facebook လူမှုကွန်ရက်မှာကလားဆိုတဲ့အသုံးအနှုန်းပါဝင်တဲ့ post တွေဖယ်ရှားခံခဲ့ရတယ်လို့အဲ့ဒီ post တွေကိုတင်ခဲ့တဲ့ account တချို့လည်းအပိတ်ခံခဲ့ရပါတယ် Facebook လူမှုကွန်ရက်တွေပေါ်မှာအမုန်းစကားဖြန့်ဝေနေတာကိုတားဆီးနိုင်မှုအတွက်နိုင်ငံတကာအစိုးရတွေရဲ့ဖိအားတွေရှိနေချိန်မှာပဲကမ္ဘာတဝန်းဘာသာစကား80ကျော်နဲ့သုံးစွဲသူတန်း 2,000 နီးပါးရှိတဲ့ Facebook ကမြန်မာနိုင်ငံမှာကလားဆိုတဲ့အသုံးအနှုန်းကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာဘာသာမှာကလားပဲကလထိုင်းစားတဲ့ကလားကိုအခြေခံတဲ့အသုံးအနှုန်းတွေအများပြားရှိနေတာကြောင့်ကလားဆိုတဲ့စလုံးပါသမျှပိတ်ပင်ခဲ့တဲ့အပေါ် Facebook သုံးသူတော်တော်များများကဝေဖန်ခဲ့ကြပါတယ်မြန်မာနိုင်ငံကလူမှုအတိုင်းဝိုင်းတွေလုံခြုံရေးဆိုင်ရာကြံ့ကျင်သူတွေနောက် NGO အဖွဲ့တွေရဲ့အကြံပြုချက်တွေတိုင်လိုက်နာပြီးတော့အခုလိုတားဆီးပိတ်ပင်မှုတွေလုပ်ခဲ့တာလို့လည်း Facebook ကပြောတဲ့အကြောင်း Online Media Company တခုဖြစ်တဲ့ Marshabell ရဲ့သတင်းမှာဖော်ပြထားပါတယ်ဒီတော့အခုလိုမျိုးကလားဆိုတဲ့အသုံးအနှုန်း Facebook ကပိတ်ပင်ခဲ့တဲ့အပေါ်မြန်မာနိုင်ငံတွင်း Internet Online စာမျက်နှာလူမှုကွန်ရက်ဒီပေါ်မှာအမုန်းစကားမပြတ်ပွားရေးဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်လက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ကိုနေဖုံးလက်ကိုသူ့အမြင်မေးကြည့်တဲ့အခါသူကအခုလိုစပြေပါတယ်
။အဲဒီစကလုံးတွေပေါ်မှာကမြန်မာစကလုံးကရမ်းချေပြန်တယ်လေဒီကလားဆိုတဲ့စကလုံးကိုဒီစကလုံးတစ်လုံးထဲမှာဟိုပဲဒါမကောင်းတဲ့ယူရချက်နဲ့ပြောတာရှိတယ်။ကောင်းတဲ့ယူရချက်နဲ့တုံးနေတာရှိတယ်။နောက်ပြီးကလားထိုင်းတို့ကလားဟင်းတို့စသဖြင့်အဲ့လိုဟာတွေလည်းရှိတယ်။အဲ့တော့ဒီ wording စကလုံးတစ်လုံးပေါ်မှာဟိုအခြေခံပြီးတော့အဲ့လိုမျိုးအကောင့်တွေကိုပိတ်တယ်လို့ဘန်းနေလို့ဆိုတာကြီးကဘလို့မအဆင်ပြေအောင်မြန်မာနိုင်ငံမှာလေအဲ့လိုသကလုံးပေါ်မှာမူတည်ပြီးတော့ဖြတ်တာတွေကိုဟိုအားမပေးခဲ့ဘူးလေဒီလားဘာလို့ဆိုတော့အဲ့ဒါတွေကမထိရောက်ဘူးလေအခုဆောင်လက်ဒီဟာဆိုနဲ့ပတ်သက်ပြီးတော့ကလားဆိုပြီးတော့ဟုတ်လောက်တဲ့ဟာလေအမှန်တမ်းပြောရင်ဘာမှထိရောက်မှုမရှိဘူးလေဒီလား
ကျကမြန်မာပြည်မှာဒီလိုမျိုးအမုန်းပွားနေတဲ့စကားမျိုးတွေလောက်တဲ့အပေါ်ဒီပေါ်မှာ Facebook ကနေပြီးတော့တချို့ဟာတွေ report လုပ်ခိုင်းတာတွေရှိတယ်နောက်ဒီ ban ခိုင်းတာတွေရှိတယ်ပေါ့နော်ဆိုတော့ဒီ Facebook ပေါ်မှာအခြေခံပြီးတော့မှဒီလိုပြဿနာတချို့ဟာတွေကပေါ်ပြီးပြန်လာမြန်သွားတော့ထိမ့်ချုပ်ဖို့လိုတယ်လို့ထင်လားဘလို့ပုံစံမျိုးနဲ့လုပ်မယ်ဆိုရောအကောင်းဆုံးဖြစ်မယ်လို့ထင်လဲ
သိစေချင်တာကတော့အဲ့လိုသကလုံးနေနဲ့အဲ့လိုမျိုးဟိုလာလုံးမယ်စားလေဟိုပေါ်တချို့အရန်ဟိုစိုးစိုးဝါဖြစ်နေတဲ့ဟာမျိုးတွေဆိုရင်အဲ့လိုမျိုးဖြတ် reporting system ကိုပိုကောင်းအောင်လုပ်စေတယ်လေ
ဟုတ်ကဲ့
နောက်ပြီးတော့လိုအပ်ရင်ဒီမြန်မာတင်းဆိုတဲ့ပုံစံမျိုးကိုတိကျဖွဲ့စေချင်တယ်ဗလားတကယ်ပြောတယ်စင်စင်လုံးလျားနဲ့မဟုတ်ပဲနဲ့တကယ်နည်းပညာကျင့်ကြံသူတွေမြန်မာနိုင်ငံရေးကိုနားလည်တဲ့သူတွေပါဝင်တဲ့အစုအဖွဲ့မျိုးဖွဲ့ပြီးတော့အဲ့ဒီအစုအဖွဲ့ကနေပြီးတော့ဒီပေါ်မှာဒီ report တွေပေါ်မှာဟိုလေ့လာပြီးတော့ချုပ်တယ်မချုပ်တယ်ဆိုတာကိုဆုံးဖြတ်တာမျိုးပေါ့နော်အခုကဒီကလားဆိုတဲ့ဟာတကလုံးမျိုးလောက်တာဆိုရင်လည်းမထိရဘူးနောက် report ထုတ်ရတာလည်းတိတ်မထိရဘူးဖြစ
်အရင်တော့ကရောလူဒီလူမှုအဖွဲ့အစည်းတွေခုနမီတိုတို့လိုမျိုးပေါ့နော် Facebook တာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးတာမျိုးဒီအမုန်းပွားစေတဲ့ဟာမျိုးတွေတားဆီးနိုင်ဖို့ကိုဝိုင်းပြီးတော့ဆောင်ရွက်ကြမယ်ဆိုပြီးဆွေးနွေးဘူးတာမျိုးတော့ရှိပါလားအဲ့လိုသဘောမျိုးပေါ့နော
်ရှိတယ်အဲ့ဒါရောတွေ့တယ်တော် Facebook တွေနဲ့တွေ့ပြီးတော့အဲ့လိုမျိုးဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ Facebook ကတာဝန်ရှိသူတွေလာပြီးတော့အဲ့လိုမျိုးပွဲတွေလုပ်ပြီးတော့ဆွေးနွေးတာမျိုးရှိတယ်အဲ့လိုပဲပန်းကားကားနဲ့ဆိုရင်လည်းအဲ့လိုမျိုးဖြည့်ပြီးတော့ sticker တွေလုပ်ထတာရှိတယ်ဘာလို့အဲ့လို community standard တွေကိုစာအုပ်တွေပါထုတ်တာကြီးလည်းရှိ
ဟုတ်ကဲ့အဲ့တော့ကိုနေဖုံးနဲ့အနေနဲ့ပေါ့နော်ဒီမြန်မာပြည်မှာတခုခုဆိုလို့ရှိရင် social media ကိုအသုံးပြုတဲ့သူလည်းများလာတယ်နောက်အဲ့ social media ကိုအသုံးပြုပြီးတော့မှဒီလိုလူမျိုးရေးဘာသာရေးစာနဲ့ပြိပခါတွေဖြစ်ပွားဖို့အတွက်လည်းအများကြီးဟိုအထောက်အကူဖြစ်စေမယ့်အနေအထားမျိုး social media ကိုသုံးလာတဲ့အနေအထားတွေလည်းရှိတော့Facebook အနေနဲ့ဒီဘလိုမျိုးပုံစံမျိုးနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာရှိတဲ့ခုနပြောလို့ရက်ဖက်အဖွဲ့အစည်းတွေရောတာဝန်ရှိတဲ့သူတွေရောပူးပေါင်းပြီးတော့ဆောင်ရွက်တင်တယ်လို့အကြံပြုချင်တာရှိပါလေရှင
့် Facebook ရဲ့အနေထားကတော့ဒီဟိုပါလေ community way ပေါ့နော်လူထုမီးနဲ့အဲ့လိုမျိုးဟိုဖြစ်တာမျိုးဒီအရင်ဒီလူထုလှုပ်ရှားမှုလေးတွေလည်း Facebook ကဒီကပို့ပြီးတော့ဟိုလှုပ်တင်တယ်ဘာလို့ဆိုတော့တစ်ခါတော့ဘန်းကားနဲ့ဒီ sticker Facebook sticker လေးတွေလှုပ်တာရှိတယ်လေမြန်မာတကလုံးလေးတွေနဲ့အဲ့လို sticker လေးတွေလှုပ်တဲ့ဟာမျိုးပြင်ရောအခြားသူတို့အသိပညာပေးတဲ့လှုပ်ရှားမှုတွေလည်းလုပ်တင်တယ်ဗျ။ဒါကတော့တပိုင်းပေါ့နော်။ဒီ campaign တွေ Facebook က campaign တွေလုပ်တဲ့အထဲမှာ Facebook နဲ့လည်းဒီတဲ့ပုံပြီးပါဝင်တင်တယ်ပေါ့နော်။နောက်တစ်ခုကတော့ဒီကနက community Facebook မှာရှိပြီးသားကနေက community standard တွေပါရှိပြီးသား။နောက်ပြီးတော့ဒီ report ထုတ်လို့ရတယ်ဆိုတဲ့ဟာမျိုးတွေလည်းရှိပြီးသား။ဒါပေမဲ့အဲ့ဒီကောင်တွေကို effective ဖြစ်အောင်ဘယ်လိုစဉ်းစားမလဲပေါ့နော်။အဲ့တော့အဲ့ဒီ community standard တွေကိုလူတွေများများသိအောင်နောက်တစ်ခါဒီ reporting system ဒီကပို့ပြီးချောမွေအောင်ပေါ့နော်အဲ့ဒီဟာကိုဒီခုနပညာရှင်တွေရဲ့တိုင်ပင်တာမျိုးစေတနာရဲ့တိုင်ပင်တာမျိုးလုပ်တင်တယ်နောက်ပြီးတော့အဲလိုနောက်တစ်ခုလုပ်လို့ရတာကခုနကဒီမြမတင်းဆိုတဲ့ဟာမျိုးဖွဲ့တာတင်အောင်နောက်တစ်ခုလုပ်လို့ရတာတချို့တကယ်ယုံကြည်ဖိတ်ရှားရမယ့်သူတွေဟို appoint ပေါ့နော် appoint တဲ့ပုံမျိုးသတ်မှတ်ထားပြီးတော့အဲ့လူတွေကနေပြီးတော့အဲလမ်းပြီးတော့ပို့ရတဲ့ဟာမျိုးဆိုရင်ဒါတခြားအဲ့ report ကိုတခြားဖစ်တာမျိုးပေါ့နော်အဲ့လိုလုပ်နိုင်တယ်လည်းမဆိုး
ဟုတ်ကဲ့ကိုနေဖုန်းကကျေးဇူးအများကြီးတင်ပါတယ်ဖြေပေးတာဟုတ်
ဟုတ်ကဲ့